ထိုင်းမြန်မာနယ်စပ်မှာထိုင်းဘက်ခြမ်းလူကုန်ကိုရီတဲဆောင်လုံးတဲဆောင်လာတဲ့မြန်မာနိုင်ငံသားတွေနေစဉ်စုစုလို့ဖမ်းဆီးမိနေတာမှာမေလ25ရက်နေ့တုန်းကလည်းလူတရာကျော်ဖမ်းမိပါတယ်ကန်တနာပူရီပြည်နယ်မှာ Seven ကားတစ်စီးပေါ်မှာတာလပတ်အုပ်ပြီးတော့အဲ့ဒီလူတွေကိုတင်လာတာပါဒီတင်းကိုတော့ VOA သတင်းထောက်အမကြီးအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ်ထိုင်းမြန်မာနယ်စပ်ကန်တနာပူရီပြည်နယ်ထဲမှာ
ဆိုင်ရုပ်စစ်ဆေးရေးကိုဖျက်ပြီးမောင်းလာတဲ့ကုန်တင်ကားကြီးထဲမှာတော့အထောက်ထားမဲ့မြန်မာနိုင်ငံသားတရာကျော်လိုက်ပါလာခဲ့တာပါကန်တနာပူရီပြည်နယ်ကပလောပင်နယ်စိုက်ခင်းတစ်ခုဘက်ကိုဥတီမောင်းလာချိန်မှာတော့ထိုင်းရဲနှစ်ဦးကနောက်ကနေလိုက်လာပြီးစစ်ဆေးဖို့လုပ်တဲ့အချိန်မှာကားပေါ်ကတလပတ်စွာအုပ်ပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေကထွက်ပြေးခဲ့ကြပါတယ်ဒီနောက်ရဲကတနက် ရေးအဖွဲ့ကလူသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်။ဟိုစာလည်းကြည့်ရမလား။အဲမကြည့်ပြောလည်းဖြစ်မှာ။တော်မရဘူး။ကျန်နေအဲဒီမှာပလစ်ရေးရရောက်လာတော့ဒီခါလေးစစ်စစ်ရဲ့အချိန်မှမှလူသမားကြီးရာစာနဲ့ထွက်ပြေးနေခြင်း။အော်ဖမ်းမိရပါဘူး။လူကြီးရတော့တရားတော်တရားတော်မှမှသူကနော်တဲ့ငယ်ဆုံးအိမ်ကငါ့ဟာတော့ပြီပါတယ်အဲငါ့ဆက်ကလေးလေးနဲ့မရရတော့တန်းတော့မှမဖြစ်လာလို့ပြောတယ်တောင်ကျန်တဲ့လူတွေကတော့အဲနောက်မှာဒါပဲဥပ္ပါလေးဒါကြီးကအဲဒီမင်းကဒါလဲခက်ခဲပဲကျွန်တော်တို့ခင်တာတော့လေဘာလို့ဆိုတော့ဒီလူကလည်းနဲ့အဲ့တော့မှတရားတော်ဆိုတော့တော်စလာပြီးတော့ဒီကတော့တော့ဆင်ခဲ့ပါမယ်အနေရောမရှိရဲပဲနေလို့
အခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေဟာမန္တလေးမြို့ကနေလာကြသူတွေဖြစ်တယ်လို့လဲဆိုပါတယ်။သူတို့တွေကိုထိုင်းနိုင်ငံရဲ့အတွင်ပိုင်းပြည်နယ်သုံးခုမှာအလုပ်တွေရမယ်ဆိုပြီးလူပုံမှုသူတွေကခေါ်ဆောင်လာခဲ့ကြတာပါ။သူတို့ဟာထိုင်းနိုင်ငံအတွင်ပိုင်းပြည်နယ်သုံးခုမှာအလုပ်သွားလုပ်ကြမဲ့သူတွေဖြစ်တယ်လို့လဲဆိုပါတယ်
။ပထမဖမ်းမိရင်ပြည်ချင်းမလို့ရေလေအောင်ရောဒါမှမဟုတ်သူတို့လက်တွေမှာအအောင်လေး plastic ဟိုကျိုးတွေကျွန်တော်တို့နော်ဘလတ်စီကျိုးလေးအကျိုးတွေနဲ့ချိန်ကြတာပေါ့အရောင်လေးနဲ့အမီရောင်အစင်းရောင်ဝိုင်းအောင်ပေါ့ဆက်လို့အဲရောင်ဆိုပဲပို့ပေါ့
ဖမ်းဆီးခံရသူတွေဟာနှစ်စီးတွဲထရက်ကားကြီးပေါ်မှာနိုင်အတော်ကြာတလဘတ်စာတွေအုပ်ပြီးလိုက်ပါလာခဲ့ရတာကြောင့်ဒီထက်ပိုကြမယ်ဆိုရင်အသက်ရှူမွန်းကျက်တာတွေဖြစ်နိုင်တယ်လို့လည်းဦးမင်းဦးကဆိုပါတယ်ပြီးခဲ့တဲ့ရက်တုန်းကလည်းလူပုံကူးသူတွေကမြန်မာနိုင်ငံသား၁၀ယောက်ကိုတပ်ပြီးနေကနေပြောင်းမှုစစ်တွေတည်ဆောင်လာတဲ့ကုန်ကားနဲ့ထိုင်းနဲ့ပြည်နယ်တွေကိုတည်ဆောင်လာတဲ့မှာလမ်းခီးမှာပဲအောက်ဆီဂျင်ပြတ်လက်တဲ့လက္ခဏာတွေနဲ့မြန်မာအမျိုးသမီး2ဦးသေဆုံးခဲ့တဲ့ဖြစ်စဉ်လည်းဖြစ်ခဲ့ပါတယ်။အခုဆိုရင်အလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမြန်မာနယ်စပ်အသီးသီးကနေအစုလိုက်အပြုံလိုက်ဝင်ရောက်လာနေဆဲဖြစ်ပါတယ်ရှင်။